ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုအားလုံးနဲ့ကိုကျော်စိုးတို့ကိုကိုလာကျော်ကြားတရားရုံးချိန်ပေါင်း30ကျော်စစ်ဆေးအပြီးမှာအခုလိုထောင်ဒဏ်9နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့2019ခုနှစ်အောက်တိုဘာ25ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့ဝင်တွေကရဲကင်းစခန်း30ကိုအကြမ်းဖက်စီးနင်းခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့မြန်မာတပ်မတော်ကနယ်မြေရှင်းလင်းရေးနဲ့စစ်ဆင်ရေးဆောင်ရွက်ခဲ့ရမှာမွတ်စလင်တိုက်နဲ့ချီပြီးထွက်ပြေးခဲ့ကြတာကိုနိုင်ငံတကာကစိတ်ဝင်စားဖြစ်ခဲ့ကြပါတယ်။ပြည်ပသတင်းဌာနတစ်ခုဖြစ်တဲ့ writer သတင်းဌာနကသတင်းတော်ကိုဘွားလုံးနဲ့ကိုကျော်စိုးတို့ကလည်းရခိုင်ပြည်နယ်အင်းနေရွာမှာလူအစုလိုက်အပြုံလိုက်တက်တဲ့ကိစ္စကိုဖော်ထုတ်ရေးသားဖို့ကြိုးပမ်းနေစဉ်2019ခုနှစ်ဒီဇင်ဘာလမှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အဲဒီနောက်သူတို့ကိုရခိုင်ပြည်နယ်ကရဲကင်းစခန်းတွေရဲ့လုံခြုံရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေလက်ဝဲတွေ့ရှိလို့ဆိုပြီးဒုတိယရဲမှူးကြီးယူနိုင်ကတရားလိုလောက်ကမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေနဲ့တရားစွဲဆိုခဲ့တာပါ။ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့အဲဒီဥပဒေဟာအခုခေတ်သတင်းမီဒီယာသမားတွေအပေါ်ချိန်ချောက်နေစေလို့သုံးသပ်ကြပါတယ်။မန္တလေးကသတင်းစာဆရာဦးကျော်ရင်မြင့်ကတော့သူ့ရဲ့မြင်ကိုခုလိုပြောပါတယ
်။အမှုအခင်းရဲ့အတိတ်အနက်ကိုတော့ကျွန်တော်မသိဘူးပေါ့နော်။ဆရာယုံကမှသိမယ်ကိစ္စတူပေါ့။အဲဒါပေမဲ့သတင်းမီဒီယာသမားတွေနဲ့နောက်တခါနိုင်ငံတော်အစိုးရနဲ့နောက်တခါတပ်မတော်နဲ့တဦးနဲ့တဦးချစ်ချစ်ခင်ခင်နားလည်မှုရှိရှိအမြင်ကြည်ကြည်နဲ့နေထိုင်ဆက်ဆံနိုင်ကြတယ်ဆိုရင်တော့ကောင်းပါတယ်အဲ့ဒီလိုမဟုတ်ပဲနဲ့လိုလည်းပြောတော့မလိုလားတလို့မျိုးပေါ့နော်အဲ့ဒီလိုဆက်ဆံရေးမျိုးရှိတယ်ဆိုလို့ရှိရင်တော့ဘယ်သူတော့မှမကောင်းဘူးလို့ကျွန်တော်မြင်ပါတယ်ဗျဥပဒေပညာရှင်တွေကဒီဥပဒေပုံမှန်အပြင်ဆင်သင့်တယ်လို့မြင်ရင်ကျွန်တော်လည်းသဘောတူပါတယ်ဗျ
AB သတင်းဌာနမှာမြန်မာနိုင်ငံခြေဆိုင်သတင်းတောက်အဖြစ်တာဝန်ယူခဲ့တဲ့ဒေါ်အေးအေးဝင်းကဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေနဲ့အစိုးရကြားမှာဆက်ဆံရေးမကောင်းနိုင်တော့ဘူးလို့ပြောပါတယ်
တလောက်ကြီးတဲ့ပုံမှန်နဲ့ဆွဲကြတဲ့အဲ့ဒီကလေးကမတရားဘူးဆိုတာမြင်နေရပါတယ်။နောက်တစ်ခါဟိုရဲမှုကလည်းပဲဒါထောင်ချောက်ဆင်ပြီးဖမ်းတယ်ဆိုတော့လေသူကထွက်ဆိုသွားပြီးသား။ဒါတွေဘလောက်ဖြစ်နေနေနောက်ဆုံးကျတော့တရားရေးမှန်တိုင်းကတော့ဘလို့မှကိုမျက်မျက်တာတာလုံမသွားဘူးဆိုတာတော့သိကြပါတယ်။အင်တန်စိတ်ပြက်စရာကောင်းတဲ့ခြေနေလို့ပဲမြင်ပါတယ်။လက်ရှိဒီသတင်းလွတ်လပ်ခွင့်ကတော့တော်တော်လေးကိုခြေနေကနှိမ့်သွားပါတယ်။ဒါလည်းအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကသူတို့ရဲ့ပုံရိပ်ကိုပို့ပြီးထိတိုက်စေတာပေါ့နော်။ဒီအစိုးရဒီလိုပဲဆက်ပြီးတော့သတင်းလွတ်လပ်ခွင့်ဆိုတာအပေါ်မှာသူတို့အမြင်ဟာမတက်မတည့်ဒီသတင်းသမားအနေနဲ့ကတော့အများကန်ဟိုပုတ်တိုက်မှုတွေဖြစ်နေကြမှာပဲလေ။အဲဒါဆိုသတင်းသမားဆိုတော့သူ့အလုပ်ကိုသူလုပ်နေရမှာပဲ။တရားကြီးတွေပွင့်တယ်လမ်းကြီးတွေဆောက်တယ်ရေးရမယ်အလို့ဟုတ်လည်းမဟုတ်ဘူးလေ။အစိုးရတို့အဖွဲ့အစည်းတို့ဒီအာဏာပိုင်တွေရဲ့အားနည်းချက်တွေမတရားမှုဖြစ်နေတာတွေဖော်ပြအမှားဒါသူ့အလုပ်လေ။အဲ့ဒီလိုလုပ်နေတာဒီအပေါ်မှာအခန်းခက်နေသေးတဲ့အရေးမထူးကြသေးဘူးဆိုတော့အစိုးရနဲ့မီဒီယာအများအန်းထိတိုက်တွေ့နေမှာပဲ
။ဝါရဲ့သတင်းစာဆရာကြီးတူဖြစ်တဲ့ဦးတီယာစောကသူ့ရဲ့မြင်ကိုအခုလိုပြောပါတယ်
။အဲ့လိုဖြစ်မလို့ငါတို့ကကြိုသိနေလို့ပဲ။ချမှာပဲလို့ထင်တယ်ဗရင်းနဲ့ချမှာဆိုရှိဖြစ်တဲ့ချက်ထုံးစံကအဲ့ဒါမျိုးဆိုချတယ်ချပြီးတော့မှဆိုတယ်။ချပါလို့လားမျိုးကြီးတမျိုးကတော့ဒီ MST ပေါ့နော် MST ကသမလားရဲ့လူချင်းချမှာဆိုတာတရားစီရင် process တရားစီရင်လုပ်ငန်းစဉ်ပြီးတော့မှသမလားကဝင်လို့ရတယ်။တရားစီရင်မပြီးမချင်းကြာသွားပြီးဘာလို့ဒီတို့အယူခံလေးပိုင်းညာရှိသေးတယ်ဆိုလို့ရှိရင်သူဝင်လို့မရဘူး။အဲ့တော့အဲ့ဒါမျိုးတက်ကဟိုအစိုးရအပြုဒီရက်တာပြုလို့ရှိတယ်ငါတို့ပြောရတယ်။မင်းတို့တိတ်ပြီးတော့မဆက်ဖက်နဲ့မင်းတို့ PR ပေးလीအိုးဆိုးနေတဲ့ဖြစ်နေမယ်။လက်ဆောင်နေပါလို့ပြောရတယ်။သူကလည်းမရဘူး။သူလောက်တာပဲ။ဒါကငါတို့ဒီနေ့မှရအော်လာပဲ။ဒါပေမဲ့ Unity ဂျိုင်းတော့ဖြစ်ဦးတယ်။ Office Secret အနေနဲ့တက်ပြီးရင်သူချတယ်။ပြီးတော့လာတာ။အခုလည်းအဲ့လိုပဲသွားမယ်လို့ထင်တယ်။ဒါပေမဲ့အဲ့လာတော့မှနိုင်ငံရေးခြေနေကောင်းမှာပေါ့နော်။နိုင်ငံရေးခြေနေမကောင်းဘူးဆိုလို့ရှိရင်မပြောပါပြောတော့ဘူးပေါ့။
အမင်းချပြီးတရားရုံးကပြန်ထွက်လာစဉ်မှာကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကအယူခံဝင်သွားမယ်လို့ပြောခဲ့ကြပါတယ်။သတင်းစာဆရာမုံရအောင်ရှင်ကဒီအမှုရဲ့ပြစ်မှုနဲ့ပြစ်ဒဏ်ဟာမမျှတဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ်
။ဟိုမပြစ်တင်ဘူးလို့ပဲကျွန်တော်တို့ထင်တယ်။ဒီလောက်ထိပြစ်မှုနဲ့ပြစ်ဒဏ်ကိုဒီလောက်ထိမပြစ်တင်ဘူးလို့ကျွန်တော်ထင်ပါလေ။ကျွန်တော်တို့ဒီတဲ့အလားလာဖို့လေအလားလာတော့သိပ်မတင်ပါဘူးကျွန်တော်။ဟိုအမင်းချထားပြီးသားလည်းပြစ်နေတယ်။နောက်တစ်ခုကလည်းဒါဆိုဒီဇီတာပေါ့လေဒီဇီတာဒီဟာဒီပြမှုပြတဲ့ကိုချရလိမ့်မယ်လို့သူယူဆလို့ချလိုက်တာတော့လေကျွန်တော်တော့ဒါကိုဆက်ပြင်လိုက်မယ်လို့ကျွန်တော်မထင်ပါဘူ
းဒီမို့မှာတနေ့တော့နှုတ်ဦးကိုထောင်ချောက်ဆင်ဖမ်းဆီးတာလို့အင်းနေရွာမှာတာဝန်ကျခဲ့တဲ့တရားလိုပြတတ်တည်ဖြစ်တဲ့ဒူရဲမှုမိုးရနိုင်ကတရားရုံးမှာထွက်ဆိုချက်ပြခဲ့ပါတယ်အဲ့ဒီထွက်ဆိုချက်ဟာတနေ့တော့နှုတ်ဦးအတွက်အထောက်အကူမဖြစ်ခဲ့ပါဘူးအပြည်ပြည်ဆိုင်ရာလုံချင်းချမ်းသာခွင့် AI ကဒီအမိတ်ချပြီးနိုင်ပိုင်းအတွင်းမှာပဲဒါဟာနိုင်ငံရေးပျော့ကပါတဲ့ဆုံးဖြတ်ချက်ဖြစ်ပြီးမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အပေါ်အကြီးအကျယ်စိုးကျိုးတက်ရောက်စေမှာဖြစ်ကြောင်းဒီအမိတ်ကိုပယ်ဖြတ်ပြီးသတင်းတောင်နှစ်ယောက်ကိုချွင်းချက်မရှိအမြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ် အလားတူပဲဒီပြစ်ဒဏ်ချမှတ်လိုက်ခြင်းဟာမြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်နောက်ကျောင်းပြန်သွားတဲ့ကိစ္စရကြီးတစ်ခုဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကလည်းထုတ်ပြန်လိုက်ပါတယ်အလားတူဒီအမှုနဲ့ဆက်စပ်လို့မြန်မာနိုင်ငံရဲ့သတင်းစာလွတ်လပ်ခွင့်အပေါ်နိုင်ငံတကာအဖွဲ့အစည်းတွေကရှုံချနေကြပါတယ်ခင်ဗျာ